မင်္ဂလာပါရှင်အင်တာနက်ချန်နယ်ကနေပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Play Store ကနေ Fortnite ကိုဖယ်ရှားဆိုတဲ့သတင်း Trend အစိုးရကို TikTok တရားစွဲဖို့စီစဉ်နေတယ်ဆိုတဲ့သတင်း Fiverr မှာ Platform တွင် Spam များတိုက်ခိုက်ရန်အတွက်လုံဆောင်ချက်အစ်စ်များထည့်သွင်းဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Play Store ကနေ Fortnite ကိုဖယ်ရှားဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Google ဟာအဲ့တဲ့လိုပဲ policy ချိုးဖောက်မှုနဲ့ Play Store ကနေ Fortnite ကိုဖယ်ရှားလိုက်ပါတယ် Fortnite game ဟာ Google ရဲ့ in-app ပါချေကိုမဖြတ်သန်းဘဲနဲ့တိုက်ရိုက်ငွေပေးချေနိုင်တဲ့အစီအစဉ်ကိုမိတ်ဆက်ခဲ့ပါတယ်ဒါကြောင့် Fortnite ဟာ Google Play Store ကနေဖယ်ရှားခံရတာပဲဖြစ်ပါတယ် Fortnite ဟာ game အတွင်းကဝယ်ယူဖို့အတွက်လိုအပ်တဲ့ Google policy Play Store ရဲ့ in-app bidding နည်းလမ်းကိုလစ်လျူရှုခဲ့ပါတယ် Google ရဲ့ထုတ်ပြန်ချက်မှာတော့သုံးစွဲသူလုံခြုံရေးနဲ့အတွေ့အကြုံကြောင့် Fortnite ကိုဖယ်ရှားလိုက်တယ်လို့သိရပါတယ် Epic Game အနေနဲ့ Play Store ကနေတစင် update အသစ်တွေဖြန့်ချိတော့မှာမဟုတ်ပါဘူး website က Epic Game App ကို download ပြုလုပ်ထားဖို့ညွှန်ကြားထားပါတယ်ဆက်လက်ပြီး Trend အစိုးရကို TikTok တရားစွဲဖို့စီစဉ်နေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် American သမ္မတ Donald Trump က TikTok ကိုပိတ်ပင်ဖို့နိုင်ငံတော်အမိန့်ကြေညာစာတစ်ခုကိုထုတ်ပြန်ခဲ့တယ်အဲ့ဒီအမိန့်ကြေညာစာကိုစိန်ခေါ်ဖို့ Trend အစိုးရအပေါ်တရားစွဲဆိုဖို့ TikTok ကစီစဉ်နေပါတယ်နာမည်ကျော်ဗီဒီယိုဝင်မြောက်မှု TikTok ဟာအင်ကာနေ့မှာ Federal တရားစွဲဆိုမှုအဖြစ်တင်သွင်းသွားမယ်လို့အစီအစဉ်သိသူတဦးကပြောပါတယ်တရားစွဲဆိုမှုကိုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းစီရင်စု American ခရိုင်တရားရုံးမှာကြားနာသွားပါမယ်အဲ့ဒီနယ်မြေဟာ TikTok ရဲ့ American လုပ်ငန်းအခြေစိုက်ဒေသလည်းဖြစ်ပါတယ်တရားစွဲဆိုမှုကသမ္မတဒေါ်နယ်ထရန့်ရဲ့လုပ်ရက်ကဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီသလိုကုမ္ပဏီကိုတုံ့ပြန်ခွင့်မပေးတဲ့ကိစ္စကိုလည်းကန့်ကွက်မယ်လို့ NPR ကဖော်ပြခဲ့ပါတယ်ထရန့်အစိုးရအဖွဲ့ရဲ့အမိန့်စာနိုင်ငံတော်လုံခြုံရေးအကြောင်းပြချက်လည်းအခြေအမြစ်မရှိဘူးလို့သတင်းရင်းမြစ်ကလည်းပြောခဲ့ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Viber မှာ platform တွင် spam များတိုက်ဖျက်ရန်အတွက်လုံဆောင်ချက်အစ်စ်များထည့်သွင်းဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Viber မှာအသုံးပြုသူတွေရဲ့ကိုရီးကိုရာအချက်လက်များဘေးကင်းလုံခြုံစေရန်မလိုအပ်သောသတင်းအချက်အလက် spam တွေကိုတိုက်ဖျက်နိုင်ပြီးအခြားအသုံးပြုသူတွေကိုနာမည်အလိုက်ရှာဖွေနိုင်မဲ့လုံဆောင်ချက်အစ်စ်တစ်ခုကိုမိတ်ဆက်ခဲ့ပါတယ် Viber မှာအသုံးပြုသူတွေကိုမိမိအားမိသူကအဖွဲ့တဲ့သို့မဟုတ် community များထဲသို့အသုံးပြုသူအားလုံးဖြစ်စေမိမိဖုန်းကွန်တက်ထဲရှိသူများဖြစ်စေမိသူကထည့်သွင်းရေးရမီကိုထိန်းချုပ်နိုင်ခွင့်ပေးထားပြီးတော့ထို့သို့ထိန်းချုပ်နိုင်ရန်အတွက်အသုံးပြုသူတွေအနေနဲ့မိမိဖုန်းတွေမိုးထဲမှာ setting ထဲကနေ privacy ထဲကနေ group ထဲကနေ control ထဲသို့သွားရောက်ပြီးတော့မိမိအားမိသူတို့မှအဖွဲ့များအတွင်းသို့ထည့်သွင်းနိုင်မီကိုထိန်းချုပ်နိုင်မယ်လို့သိရပါတယ်ဒါအပြင်မိမိဖုန်းတွေမရှိတော့ပြင်ပရှိသူများမှာ community ဒါမှမဟုတ်အဖွဲ့များတို့ဝင်ရောက်ရင်ဖိတ်ခေါ်တဲ့စာများပေးပို့လာပါကထိုစာများမှာ message request အသစ်တို့ရောက်ရှိသွားမှာဖြစ်ပြီးတော့အသုံးပြုသူတွေပင်မအသုံးပြုနေတဲ့စာတွေနဲ့ရောထွေးသွားခြင်းမရှိဘဲနဲ့အမြင်ရှင်းအောင်ပြုလုပ်ပေးထားတယ်လို့သိရပါတယ် Viber ရဲ့မိတ်ဆွေအသစ်တွေကိုရှာဖွေနိုင်သောလှုပ်ဆောင်ချက်မှာလူမှုကွန်ရက်ချက်ထရင်ရေးအတွက်များစွာအထောက်ကူပြုနိုင်ုံသာမကဘဲနဲ့အသုံးပြုနေစဉ်အတွင်းအသုံးပြုသူတွေရဲ့ကိုယ်ရေးကိုယ်တာလုံခြုံရေးကိုအပြည့်အဝကာကွယ်ပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်တစုံတစ်ယောက်ကအသုံးပြုသူရဲ့အမည်ကို Viber ရဲ့ search bar မှာရိုက်ထည့်ပြီးတော့ရှာဖွေကြည့်ပါကရှာဖွေမှုရလဒ်မှာအသုံးပြုသူရဲ့ဓာတ်ပုံနဲ့တကွပေါ်လာမှာဖြစ်တယ်လို့လည်းသိရပါတယ် Viber မှာလုံခြုံရေးအတိုင်းအတာတွေကိုအသုံးပြုသူများရဲ့ဖုန်းနံပါတ်များအားကာယကံရှင်မှာမမျှဝေမချင်းဖျောက်ထားပေးခြင်း online ရှိမရှိပြသမှုအားဖျောက်ထားပေးခြင်းအတန်နဲ့ video ဖုန်းခေါ်ဆိုခြင်းများပြုလုပ်မရခြင်းစသဖြင့်တိုးမြင့်ထားတယ်လို့သိရပါတယ်အသုံးပြုသူတွေအနေနဲ့တစုံတစ်ယောက်မိမိအားရှာဖွေရရင်မတွေ့ရှိစေလိုပါကမိုးတွေကနေ setting တွေကနေ privacy ထဲကနေ less user find you bind your name တို့သွားရောက်ပြီးတော့လွယ်ကူစွာချိန်ညှိနိုင်မှာပဲဖြစ်ပါတယ်လူရှာဖွေရေးလှုပ်ဆောင်ချက် people search နဲ့ sato ပေးပို့ရန်ခွင့်ပြုချက်တောင်းခံခြင်း message request inbox လှုပ်ဆောင်ချက်တွေကိုတစ်ကမ္ဘာလုံးသို့မဖြတ်မီတတ်မှတ်ထားသောနိုင်ငံတွေမှာစတင်စမ်းသပ်သွားမယ်လို့သိရပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂါသဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။